ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအသစ်ထုတ်ပြန်ထားတဲ့နိုင်ငံရေးပါတီများမှတ်ပုံတည်ခြင်းဥပဒေရဲ့ပြင်ဆင်ချက်ဥပဒေအရနိုင်ငံရေးပါတီတွေမှာယာယီတက်တည်ခံလက်မှတ်လို့ခေါ်တဲ့ white card နဲ့အတွင်ကိုင်းဆောင်ထားတဲ့သူတွေဟာပါတီဝင်အဖြစ်ကနေထုတ်ပယ်ရမယ်လို့နိုင်ငံရေးပါတီတွေကိုညွှန်ကြားချက်ထုတ်ပြန်ထားပါတယ်။နိုင်ငံရေးပါတီတွေဟာအခုလာမယ့် January 6ရက်နေ့နောက်ဆုံးထားပြီးတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုလည်းအကြောင်းပြန်ရမှာဖြစ်ပါတယ်။NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့အခုလိုညွှန်ကြားချက်ကိုမကြိုက်ဘူးဆိုပေမဲ့ဥပဒေကိုလေးစားလိုက်နာမှုအရာ NLD ပါတီဝင်တွေက white card ကင်ဆောင်ထားတဲ့သူတွေကိုပါတီဝင်ကနေထုတ်ပယ်ဖို့ကိုအကြောင်းကြားထားတယ်လို့ NLD ပါတီရဲ့ပြောခွင့်ရသူဦးညာဝင်းကပြောပါတယ်
။ကြောင်းကြားထားပြီးကျွန်တော်တို့ဒီဟာကိုမကြိုက်ဘူးဆိုတာကိုတော့ကျွန်တော်တို့ဖော်ပြတယ်။သို့တော့ကျွန်တော်တို့ဥပဒေကိုလေးစားတဲ့အနေနဲ့အဲ့လိုဆောင်ရွက်ထားပါတယ်။ကျွန်တော်တို့ဟိုတုန်းကရုပ်ောက်ပွဲရှင်းပါတော့ကဖွဲ့ဝင်နေရဘယ်လိုဖြစ်ရမလဲပါညာဆိုတာဥပဒေမှာပြဋ္ဌာန်းထားတယ်။ဘယ်ဥပဒေလဲဆိုတော့နိုင်ငံရေးပါတီနဲ့ပတ်ပုံနေတဲ့ဥပဒေပေါ့။အဲ့ဒီအချိန်အတိုင်းလက်ခံခဲ့မယ်လို့အခုနောက်ပြင်ဆင်ချက်ဥပဒေရအဲ့ဒီလိုပြန်ပြီးတော့ပြင်တဲ့ပုံကိုယ်တွေကိုပါတီကထုတ်ပေးဖို့အကြောင်းကြားတာပေါ့။အဲ့တော့ကျွန်တော်တို့ကကြေးတော့မကျေနပ်ဘူး။ဘာလို့လဲဆိုတော့ဥပဒေပြန်ရလက်ခံတာလေကျွန်တော်တို့ရဲ့ဟိုမိတ်ဆွေပါတီဝင်ထုတ်ပေးရမယ်ဆိုတော့တတော်ကိုမဟုတ်ပါနဲ့ဒါပေမဲ့ကျွန်တော်တို့ကဥပဒေကိုလေးစားရမှာပေါ့ဥပဒေကအဲ့ဒါလို့ပြောတာတဲ့အတွက်ကျွန်တော်တို့ကတော့ကျွန်တော်တို့ပါတီဝင်အသီးသီးကိုအဲ့ဒီမှာအဲ့ဒါဥပဒေနဲ့အကျိုးဝင်တဲ့လူတွေကိုတော့နော်ဥပဒေကြက်ထန်းချက်အရာအဖွဲ့ဝင်အဖြစ်မှာနော်ရက်ဆိုင်နေဆိုတာကိုအကြောင်းကြားဖို့ကျွန်တော်ညွှန်ကြားချက်တွေထုတ်ပြပါတယ
်ရခိုင်ပြည်နယ်ပူးတိတော်မောင်းတော်ဘက်မှာကြက်ခိုင်ဖွပြိုးရေးပါတီဝင်တွေတဲ့ဝှက်ကဲကင်ဆောင်ထားသူတွေရှိပြီးတော့သူတို့ပါတီအနေနဲ့လည်းဥပဒေအရပါတီဝင်ကနေနှုတ်ထွက်ပေးရမှာဖြစ်တယ်လို့ကြက်ခိုင်ဖွပြိုးရေးပါတီကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးလှဆွေကလည်းပြောပါတယ
်ကျွန်တော်ထင်နေရဝှက်ကဲကင်ထားတဲ့လူတွေကြက်ခိုင်ရေးပါတီထဲမှာရှိနေမယ်အနည်းငယ်များတော့ရှိနေမယ်ဟိုပူးတိတော်မောင်းတော်ဘက်မှာလေခိုင်ဝှက်ကဲကင်ထားတဲ့လူတွေကကြက်ခိုင်ရေးပါတီဝင်တွေအေးတော်တော်များများရှိတယ်လို့လည်းကျွန်တော်တို့ထားပါတယ်အခုသူညာနှုတ်ထွက်ရမယ်ဆိုတော့ပါတီကနေထုတ်ပေးရမယ်ဆိုတဲ့အချိန်မှာလေထုတ်ပေးရမှာပေါ့ဗျာဒါတော့ညှကြချက်တိုင်းလောက်ရမှာပေါ့ဟုတ်ဦးရေချောင်းရလုံးတက်လုံးထိုက်တယ်နောက်ကဟိုကတ်ဒီမှာညာစီစစ်လိုက်လို့ပင့်ကတ်လို့ခေါ်တဲ့ငငါသားကတ်ပေါ့အဲ့ဒီဟာကိုပေးနိုင်တဲ့အနေအထားရှိတဲ့လူတွေကိုလည်းအချိန်မဆိုင်မနဲ့ညံဆောင်ရပေးတဲ့ဟုတ်ကျွန်တော်အဲ့လိုမြင်တယ်ဟုတ
်ကြက်ခိုင်ဖွံ့ဖြိုးရေးပါတီကအမျိုးသားလွှတ်တော်ကိုစလဲဦးလှဆွေပါရှင်ဒီမိုကရေစီနဲ့လူအခွင့်အရေးပါတီရဲ့ဥက္ကဋ္ဌဦးကျော်မင်းကတော့သူတို့ပါတီမှာ white card နဲ့အတူအမျိုးသားမှတ်ပုံတင်ကင်ဆောင်သူက50ရာခိုင်နှုန်းရှိတဲ့အတွက်သူတို့ကိုပါတီအဝင်ဖြစ်ကနေထုတ်ပယ်ပြီးတော့နိုင်ငံသားမှတ်ပုံတင်ကင်ဆောင်ထားတဲ့သူတွေနဲ့ပါတီရဲ့အင်အားကိုပြန်လည်ဖြည့်တင်းထားရတယ်လို့ပြောပါတယ်
။ကျွန်တော်တို့ပါတီမှာ white card တိုင်းတဲ့လူတိတ်မရှိဘူး။ရာခိုင်နှုန်းပဲရှိပါတယ်။အမျိုးသားမှတ်ပုံတင်ငါလားထောင်ခဏရှိတယ်။အဲ့ဒီထောင်ခဏကိုပယ်လိုက်ရတယ်ဗျ။ဒါကျွန်တော်မှလို့တဝက်ကျော်ကဒီ white card တော့မရှိဘူးအမျိုးသားမှတ်ပုံနဲ့ကန်တဲ့လူတဝက်နေပါရှိတယ်အခုအဲ့ဒီလူတွေကိုပဲပြီးတော့အစ်တလူစိုးစားပါတီဝင်စိုးစားရတာပေါ့ပါတီဝင်အနည်းဆုံး1000ကျော်လူတွေအတွက်ကြောင့်ကျွန်တော်အစ်တစိုးစားထားတဲ့အဟောင်းနာပေါင်းပြီးတော့ကော်မရှင်ကိုစတင်လိုက်ပါတယ်
တကတော့ယာယီတက်တည်ခံလက်မှတ်လို့ခေါ်တဲ့ white card နဲ့ကင်ဆောင်ထားတဲ့သူတွေကိုနိုင်ငံရေးပါတီကနေထုတ်ပယ်ပေးဖို့အတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ညွှန်ကြားချက်နဲ့ပတ်သက်ပြီးတော့နိုင်ငံရေးပါတီတချို့ရဲ့တုံ့ပြန်ချက်ပါရှင်။ January 6ရက်နေ့နောက်ဆုံးထားပြီးတော့နိုင်ငံရေးပါတီတွေကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုဒီအခြေအနေနဲ့ပတ်သက်ပြီးအကြောင်းပြန်ရမယ်ဆိုပေမဲ့တချို့ပါတီတွေဟာပါတီကြီးဖြစ်တဲ့အတွက်တည်ဝင်အဖြစ်ကနေထုတ်ပယ်တဲ့စီရင်ကိုနောက်ထပ်ရပ်တိုးပေးဖို့အစီအစဉ်ရှိတယ်လို့လည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောထားပါတယ်ရှင်။